ကိုဗစ်ကာယောဂါတတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာကူးစက်မှုတွေကိုထိန်းချုပ်ဖို့မြန်မာနိုင်ငံသားတွေအပါအဝင်ရွှေ့ပြောင်းအလို့သမားတွေရှိရာနေရာတွေမှာတွာလာလှုပ်ရှားမှုတွေကိုပို့ပြီးတော့ကန့်သတ်လာနေတယ်လို့အလို့သမားကြီးလှုပ်ရှားသူတွေက VOA ကိုပြောပါတယ်။လှုပ်သမားကြီးကြားယောဂါကူးစက်မှုတွေထိန်းချုပ်နိုင်ဖို့ထိုင်းအာဏာပိုင်တွေကလည်းစစ်ဆင်းနေတာတွေရှိပါတယ်။အပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မယင်းမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံကအလို့သမားတွေနေထိုင်အလို့လုပ်ကင်နေတဲ့ဆောက်လုပ်ရေးအလို့ဆိုင်နေရာတွေမှာရဲစစ်တပ်နဲ့ကဲယောဂါထိန်းချုပ်ရေးအဖွဲ့တွေပါဝင်တဲ့ပူးပေါင်းအဖွဲ့တွေကိုဂျွန်လ17ရက်နေ့ကစပြီးတွန်းမြင့်ချထားပြီးအပြင်သွားလာခွင့်တွေကိုကန့်သတ်စစ်ဆေးမှုတွေတွန်းမြင့်လုပ်ဆောင်နေတဲ့အကြောင်း AAC အလို့သမားကူညီရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်
။အခုလိုကန့်သတ်မှုကတော့ထိုင်းနိုင်ငံလုံခြုံရေးကောင်စီကနေပြီးတော့ကျွန်တော်တို့ချမှတ်တာပါ။ဒီအဓိကတော့ကျွန်တော်ချောင်းလုံမားတွေနေတိုင်းလောက်ကိုင်းတဲ့နေရာတွေပေါ့နော်ဆောက်လုပ်ရေးနေရာတွေဆောက်လုပ်ရေးအလုပ်တိုက်တွေပါဆိုရင်ကျွန်တော်ဒီထိုင်းရဲ့ကျွန်တော်ထိုင်းစစ်တပ်ရဲ့ကျွန်တော်တို့ဒီကိုဗစ်ကရောကထိန်းချုပ်ရေးအဖွဲ့တွေဒီဒေါ်လာစပယ်နေရာနေစပြီးတော့ကျွန်တော်တို့သုံးပြစထားလိုက်တာပေါ့နော်ဒီပြင်အဓိကတော့ဒီစစ်ကြောင်းလုပ်သားတွေရဲ့ပြင်ပသွားလာခွင့်တွေကိုဒီကျွန်တော်ကန့်သတ်စစ်ဆေးမှုတွေသုံးပြစလုံးဆောင်ဖို့လို့ကျွန်တော်တို့ပြည်ရပါတယ်
ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါဟာအလုပ်သမားတွေကြားမှာဆက်လက်ပြန့်ပွားနေတာကိုထိန်းချုပ်နိုင်ဖို့ထိုင်းနိုင်ငံလုံခြုံရေးကောင်စီကအခုလိုမျိုးအလုပ်သမားတွေနေထိုင်နေတဲ့နေရာတွေမှာအနည်းဆုံးအာဏာပိုင်9ဦးထက်မနည်းဟာအလုပ်သမားတွေရဲ့အဝင်ထွက်တွေကိုစောင့်ကြည့်စစ်ဆေးနေပြီးတရားမဝင်လာရောက်နေထိုင်တာမျိုးမရှိအောင်အလုပ်သမားဥယျာဉ်ကိုလည်းနာမည်စည်းရင်းနဲ့တကွစစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့ဆိုပါတယ်နိုင်ငံတော်လုံခြုံရေးကောင်စီရဲ့အသွေးမှုဗိုလ်ချုပ်နတ်တဖန်ဒီပါနစ်ကလည်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ဒီแง่นึงก็คืออาจจะกระทบนะครับต่อพี่น้องประชาชนที่จะต่อไปที่จะต้องเดินทางไปต่างประเทศให้ดูกันให้รอบด้าน
အခုလိုမျိုးအလုံးစိုက်တွေမှာအာဏာပိုင်တွေကစီစစ်စောင့်ကြည့်ရေးဂိတ်တွေချထားရတာဟာနိုင်ငံသားသားရှေ့ကြလို့တမားတွေကြားမှာကက်ယောဂါဟာတဏှာကတဏှာကိုအပြောင်းရွှေ့ပြီးကုလူသွားလာမှုတွေကနေဆက်လက်ပြန့်ပွားမှုတွေရှိနေသေးတာကိုထိန်းချုပ်နိုင်ဖို့အတွက်မဖြစ်မနေလှုံ့ဆော်ရတာဖြစ်တယ်ဆိုပြီးထုတ်ပေါ်ပြောဆိုသွားပါတယ်။ယောဂါကူးစက်မှုလုံးများနေတဲ့နေရာတွေမှာဆိုရင်လုံခြုံရေးအင်အားတိုးချတာနဲ့ကင်းနဲ့စောင့်ကြည့်တာမျိုးတွေလိုအပ်တယ်လို့လှုံ့ဆော်သွားမယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။လက်တလုံးမှာတော့ကယောဂါပေါ်ကူးစက်မှုရှိနေတဲ့နိုင်ငံသားသားရှစ်ယောက်လို့သမားတွေနေထိုင်ရာနေရာတွေမှာတန်ဆူးကျိုးတွေနဲ့ကာထားတာမျိုးပိတ်ပင်ကပ်တတ်ထားသလိုအရေးပေါ်ကုသရေးလှုပ်ထားတဲ့နေရာတွေကနေအလုပ်သမားတွေထပ်မပြေးနိုင်အောင်လည်းလှုပ်ဆောင်ထားပါတယ်။ဒီတိုင်းကမှတနိုင်ငံလုံးနဲ့ကန့်သတ်မှုတွေဖြေလျှော့ဖို့လှုပ်ဆောင်နေတာမို့ကူးစက်တဲ့နေရာတွေမှာပို့ပြီးတော့တင်းကျပ်မှုတွေလှုပ်ထားတယ်လို့လည်းကိုရဲမင်းကပြောပြပါတယ်
။ယောဂါကူးစက်မှုပေါ့နော်ဒီကိုဗစ် -19 ယောဂါကိုဗစ်ယောဂါပို့ပြန့်နှံ့ပြီးတော့ကူးစက်မှုများနေတဲ့နေရာတွေမှာဆိုရင်ကျွန်တော်တို့ဒီတန်စီကျိုးတွေချပြီးတော့အသွားလောက်လုံးဝကန့်သတ်ပိတ်ပင်လိုက်တာမျိုးပေါ့နော်။ဟိုလောက်တောင်ချလိုက်တဲ့ပုံစံမျိုးကြီးကြီးကိုဟိုလှုပ်ဆောင်လာတာကိုတွေ့ရတာပေါ့နော်ယောဂါကိုကျွန်တော်တင်းတင်းကျပ်ကျပ်နဲ့ဟိုထိမ့်ထုတ်လာတဲ့ဘောတွေ့ရတာပေါ့
ကိုဗစ်ဒုတိယလိုင်းမှာတော့ဆမ်မတ်စကော့ပီနယ်ကမြန်မာရှေ့တောင်ဥက္ကမားတွေကြားမှာကူးစက်မှုတွေအများအပြားတွေ့ရတယ်လို့ကိုဗစ်တတိယလိုင်းမှာတော့ထိုင်းလူမျိုးတွေကနေစတင်ကူးစက်တယ်ဆိုပေမဲ့မြန်မာအများစုပါဝင်တဲ့နိုင်ငံသားကအလုပ်သမားတွေကြားမှာလည်းကူးစက်မှုတွေညာနေချီဖြစ်လာတာရှိနေပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုသူနာ3,900နီးပါးတိရှိလာတယ်လို့သေဆုံးသူကလည်း1,400ကျော်ရှိလာပါပြီ။နေ့စဉ်ထောင်ချီကူးစက်မှုတွေလည်းရှိနေပါတယ်။နေ့စဉ်ထောင်ချီကူးစက်မှုတွေလည်းရှိနေပါတယ်။ဂျွန်လ17ရက်နေ့မှာတော့ကိုဗစ်အတည်ပြုလူနာအသစ်1,000ကျော်တိုးလာပါတယ်ရှင်။